ဒီဆွေဆွေရတွေလက်ထက်တုန်းကလို့မြန်မာပြည်ရင်းကိုဝင်ရောက်ဆွတ်ဖက်တယ်လို့သဘောမထားပဲပြည်ပြည်လည်းလည်းညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကပြောဆိုလိုက်ပါတယ်ဒီဦးကျော်တင်ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာ
ကိုရင်တော့ရောက်ပြီးတော့သတင်းယူရေဗီအိုအင်မြန်မာပိုင်းအက်ဒီတာကိုသားညုံကတွေ့ဆုံမေးမြန်းခြင်းကြောင့်အခုလို့စာဖြေပါတယ်ဒုတိယသမ္မတဦးဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့ကတော့သူဖြစ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းကိုရှင်းလင်းပြောဆိုမှုတွေနောက်နိုင်ငံပြည်သားတွေပြီးတော့ရှင်းလင်းပြောဆိုမှုတွေဆိုလို့ရောက်ရှောက်လုပ်နေ ို့စိုးရိမ်မကင်းဖြစ်တဲ့နိုင်ငံတွေနောက်လုံရင်ကောင်စီအဖွဲ့ဝင်တွေပါဝင်တဲ့စစ်မှုဘက်တရားသူလုတ်ခဲ့တယ်လို့ပြောပါတယ်အဲဒီစစ်မှုဘက်မှာလည်းရခိုင်ပြည်နယ်ချင်းနီနဲ့ပတ်သက်ပြီးတော့သူရှင်းလင်းတင်ပြခဲ့ပါတယ်ဒီကနေ့ဆိုရင်လည်းမြန်မာကုစားဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုစားဖွဲ့တို့ဒီနေ့ညနေပိုင်းမှာနှစ်ဖက်အပြန်အလှန်ပြီးကြစစ်မှုဘက်သူရှိတယ်လို့သိရပါတယ်အဓိကတော့ဒီခိုင်ပြည်တယ်မှာဖြစ်နေတဲ့အခြေအနေနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့ပြောနေတဲ့ဒုက္ခတွေလေးသိန်းကိစ္စနောက်ကနေဇာကိစ္စတွေကိုအပြန်အလှန်ဆွေးနွေးဖို့ရှိတယ်လို့သိရပါတယ်အသေးစိတ်တော့မသိရပါဘူးဒါပေမဲ့ခုနကကျွန်တော်ပြောသွားလို့ပါပဲမြန်မာကုစားဖွဲ့အနေနဲ့ကတော့အထူးဖြစ်ရခိုင်ခြေနဲ့ပတ်သက်ပြီးတော့နိုင်ငံတကာခေါင်းဆောင်တွေကိုသူတို့တွေ့ဆုံပြောဆိုနေတယ်အဓိကတော့နိုင်ငံတကာမှာဖြစ်ပေါ်နေတဲ့သတင်းတွေပေါ့နော်အရာကြီးနဲ့ပတ်သက်လို့တကယ်တမ်းဖန်ကန်မှုမရှိဘူးဆိုတဲ့ဟာမျိုးသူတို့ဘက်ကအဖြစ်ရှင်းပြောဆိုနေရဆိုတာကိုဒုတိယဒီနိုင်ငံကြီးဝန်ကြီးဦးကျော်ချင်းကနေပြီးတော့ပြောပါရဲ
အဲ့တော့ကုလသမဂ္ဂမှာအမေရိကန်ကဆိုလို့ရှိရင်ဒီမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားမှုအကူအညီပေါ့ဒေါ်လာ32တန်းပေးသွားမယ်လို့သူတို့ကတိပေးခဲ့တယ်ပေါ့လေဒါအပြင်ကိုတခြားနိုင်ငံခေါင်းဆောင်တွေကြည့်လိုက်ရင်လည်းဒီမြန်မာပြည်ကြောင်းဒီရခိုင်ကိစ္စတွေကိုဝေဖန်ဆွေးနွေးကြတာတွေကျွန်တော်တွေ့ရတယ်ဆိုတော့ဒီလိုနိုင်ငံတကာရဲ့ပြောဆိုဝေဖန်မှုတွေပေါ်မှာမြန်မာကုသလေဘက်ကပေါ့မြန်မာနိုင်ငံဘက်ကဘယ်လိုသဘောထားတွေရှိတယ်တွေ့ရပါလဲ
ဒီအရာနဲ့ပတ်သက်လို့ပထမဆုံးတစ်ချက်ကတော့ဒီအမေရိကန်ဆိုရရဲ့ရည်တည်ချက်ပေါ်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ဒုတိယနိုင်ငံတည်းဝန်ကြီးကိုမေးကြည့်ပါတယ်သူတို့ကပြောတာတော့ဘာပြောဒီလူသားချင်းစာနာမှုအကူအညီ32တန်းဒီဝန်ကြီးဒုက္ခတွေကိုပေးမယ်ဆိုတဲ့အခြေအနေပေါ့နော်ဒီအခြေအနေနဲ့ဒီဒုက္ခတွေကိုကူညီမယ်ဆိုတဲ့အခြေအနေကိုသူတို့ကြိုးဆိုရလို့ပြောပါတယ်ဒါပေမဲ့လည်းတစ်ဖက်မှာဒီအပြိပစာကြောင့်မလို့တက်သေးကြောင့်မလို့ဒုက္ခဖြစ်ခဲ့ကြတဲ့ဒီနှစ်ဖက်သုံးကိုမျက်မျှတနဲ့အကူအညီတွေပေးနိုင်ဖို့သူတို့ဘက်ကလိုလားတယ်လို့ပြောပါတယ်ဒါပေမဲ့နိုင်ငံထဲမှာရှိနေတဲ့ဒီတိုင်းသားဒုက္ခတွေကိုလည်းမျက်မျှတပေးနိုင်ဖို့လုံးမယ်လို့သူတို့ထောက်ပြပါတယ်အဲတခုထူးခြားတာကဒီနိုင်ငံတကာကပြောဆိုဝေဖန်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒုတိယနိုင်ငံရေးဝန်ကြီးဦးကျော်တင်ကစကားပြောခဲ့တဲ့အခါမှာဟိုးအရှင်ချင်းစစ်စုကလက်ထက်ကလိုမျိုးသဘောထားမျိုးတော့မဟုတ်ပါဘူးသူတို့လည်းနည်းနည်းပြောင်းသွားတာတွေ့ရပါတယ်ဒီကိုယ်တိုင်လည်းပြောပါတယ်မြန်မာနိုင်ငံပြည်သူ့ဝင်စုဖက်ကလို့ဖြစ်နေလားဒါနဲ့ပတ်သက်ပြီးသူတို့ကအဲ့ဒီအသုံးတွေကိုရှောင်ပြီးသုံးပါတယ်ပြည်သူ့စုဖက်တဲ့ဆိုတဲ့ဟာမျိုးခုနောက်ပိုင်းသူကလည်းစစ်လက်ထက်မှာကျွန်တော်မသုံးပါဘူးတဲ့ဘာပဲပြောပြောသူတို့နိုင်ငံတကာရဲ့ဆိုရင်မှုတွေကိုသူတို့နားလေတယ်ဒါကိုကူပေါင်းဆောင်ရဲ့ပါဆိုတော့ဖိတ်ခေါ်တယ်ဆိုတော့ဒီအချိန်ဒီကိုသူပေါပန်းနန်းနဲ့တန်မိုင်းနီလန်ရဆောင်နေတယ်လို့ပြောပါတယ်ခင်ဗျာ
ဒီနေရာမှာပေါ့လေတနေ့လုံးကဆိုလို့ရှိရင်စစ်တွေမှာ ICRC ရဲ့ဒီကုနီကေဇေးပစ္စည်းတင်တဲ့စက်လီတစင်းကိုမြို့ကန်တွေကနေပြီးတော့ဝိုင်းတားတာမျိုးမငြိမ်မသက်ဖြစ်တာမျိုးတွေဖြစ်ခဲ့ပါတယ်အဲ့တော့ဒီရခိုင်ပြည်နယ်မှာရှိတဲ့နှစ်ဖက်အဖွဲ့အစည်းရဲ့ဒီဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုမြန်မာအစိုးရကနေဘယ်လိုကူညီဆောင်ရွက်သွားမယ်ဆိုတာကိုပြောပြပါပ
ါဟုတ်ကဲ့ဟုတ်ပါတယ်မြန်မာဆွေရဘက်ကပြောနေတာကတော့အကူအညီတွေကိုမြန်မာနိုင်ငံနဲ့ပြည်တဲ့နေရာမှာမြန်မာဆွေရအနေနဲ့သူတို့အစိုးရကဥဆောင်ပြီးတော့ချက်ချင်းကြီးလှုပ်ရှားမှုပေါ့နော်အထူးဖြစ်တော့ ICRC ကိုသူတို့ပြောတာကနိုင်ငံရေးရဘယ်မရှိတဲ့ဒီကဲကိုကြားနေနိုင်တဲ့အဖွဲ့အစည်းတရားလို့သူတို့မြင်နေဒီအတွက်ကြောင့်လို့လေ ICRC ကိုရွေးချယ်ပြီးတော့နှစ်ဖက်လုံးကိုမြန်မာတရားပေးဖို့အတွက်လုပ်တယ်လို့ပြောပါတယ်ဒါမဲ့ကျွန်တော်ခုနကကိုညာဝင်းအောင်မေးခဲ့သူပဲမနေ့ကဖြစ်တဲ့တပ်ပနာအခြေအနေမျိုးဖြစ်တဲ့ကကြတော့အကူအညီပေးမှုတွေကိုထိခိုက်နိုင်မှုမရှိဘူးလားမေးပါတယ်အဲ့တော့သူအဲ့ဒါလည်းပြန်ဖြေပါတယ်သူကတော့ပြောတာကသူတို့မှာဖြတ်သေးတော်နေတာရှိပါတယ်ဂျေရကန်ကြီးရဲ့နားလည်မှုလွဲနေတဲ့အခြေအနေတွေပေါ့နော်အဲ့တော့ဒီအခြေအနေတွေကိုသူတို့အတတ်နဲ့ဆုံးဖြေရှင်းနေပါတယ်ခုနပြောလို့မနေ့ကလိုမျိုးတပ်ပနာမျိုးဆိုလို့ရှိရင်လည်းတရားဥပဒေစိုးမိုးရေးဆိုတဲ့ဘောင်တွေကနေပြီးတော့သူတို့ဖြေရှင်းသွားမယ်လို့ပြောပါတယ်တစ်ဖက်မှာဒီအခက်ခဲတွေဒီချက်တွေရှိနေပေမဲ့လည်းအဓိကဒေသတွေမှာအကူအညီတွေပေးဖို့ပေါ့သူတို့အနေနဲ့ကြော်သွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းလေဒုတိယနိုင်ငံရေးဝန်ကြီးဦးကျော်တင်ကပြောသွားပါတယ်ခင်ဗျာ
ကိုသားမျိုးဦးပါရှင်